တဲ့ပမာထဒေါက်တာဆောက်ရခင်ဗျာကျွန်တော်တို့ဒီကာကွယ်ဆေးထိုးတဲ့လုပ်ငန်းကဘယ်လိုမျိုးကျွန်တော်တို့နိုင်ငံမှာအရေးပါလဲဆရာကြီးဘယ်လိုအကျိုးရှိခဲ့လဲ
ကာကွယ်ဆေးတွေကတော့ဆေးပညာရဲ့တွေ့ရှိမှုကမှအရေးပါဆုံးတွေ့ရှိမှုတစ်ခုလို့သတ်မှတ်လို့ရပါတယ်ဘာလို့လဲဆိုတော့ကာကွယ်ဆေးတွေကအများစုကအနေအချင်းနဲ့ဘယ်လိုလုပ်မှကိုယ်ကအကိုပေါ်ခြင်းအဖြစ်ဒီယောဂဖြစ်မှကုသတဲ့ဆိုင်အများကြီးကုန်ကြစိတ်တွေတတ်တာပါဒီကာကွယ်ဆေးတွေကြောင့်ကမ္ဘာတစ်ဝှမ်းလုံးမှာကမီကိုဆိုချင်ကလေးသူငယ်ပေါင်းနှစ်ခါအနေသုံးနှစ်အထိရဲ့အသက်တွေကိုခဲ့တင်နိုင်တယ်။ဒါကြောင့်ဒီကာဝေးသေးတွေအသက်တွေလည်းထပ်ပေါ်လာတယ်ထပ်ပြီးတော့လည်းလုံနေတယ်ကျွန်တော်တို့အနေနဲ့လည်းတိုးချက်ပြီးတော့အများအားထိုးနိုင်မှုစူးစမ်းနေပါတယ
်။ဟုတ်ကဲ့ဆရာဒီကာဝေးသေးကြောင့်ပါဆရာနော်ဘလို့ယောဂတွေကိုပပျောက်သွားခဲ့လဲဘလို့ကျိုးရှိခဲ့လဲပေါ့
။ကာဝေးသေးတွေရဲ့ကျိုးကျေးဇူးကြောင့်ပပျောက်တဲ့ယောဂဆိုရင်တော့တကဘာလုံးအောင်ပပျောက်သွားတာလေ1980ခုနှစ်မှာ6ကြီးယောဂ small box လို့ခေါ်တယ်ကျွန်တော်6ယောဂပေါ့6ပေါက်ရင်ကဆုံးရှုံးတဲ့လူတွေလည်းအများကြီးဖြစ်တယ်။ဒါပေမဲ့ညနာတော့မှတော့မှတခါတည်းကိုရုပ်ပြက်ဆင်းပြက်ကိုဖြစ်တတ်တယ်ပေါ့နော်။အဲ့လိုပဲဒီနောက်ယောဂတမျိုးဖြစ်တဲ့ပိုလီယိုကျောစီယောဂပေါ့နော်။ဒီကာဝယ်ဆေးကလည်းထိရောက်တယ်။ဘယ်လိုတူလဲပြလို့ရတဲ့ပိုလီယိုယောဂလည်းပပျောက်လို့မိပါရှိပါပြီ။အဲ့လိုပဲဝက်သက်ယောဂပေါ့နော်။ကမ္ဘာရဲ့တချို့နေရာတွေမှာဆိုရင်ပပျောက်နေပါပြီ။အဲကျွန်တော်နိုင်ငံပါဝင်တဲ့ဒီကမ္ဘာအရှေ့တောင်အာရှနိုင်ငံတွေမှာ2020ခုနှစ်မှာဝက်သက်ကိုလုံးဝပပျောက်ဖို့ရည်ရွယ်ပြီးလှုပ်ဆောင်နေတာ
။ဟုတ်ကဲ့။နောက်ထပ်ဘာယောဂါတွေပပျက်ဖို့ရှိနေတယ်လဲ။
နောက်ထပ်ကတော့မိခင်နဲ့မွေးကင်းစားတော့မိခင်ယောဂါပေါ့။ပပျက်တလောက်ရှိနေပါ့။ဆုံးဆုံးနာယောဂါတလည်းပပျက်တလောက်ရှိနေပါပြီ။နောက်ဝေးရပါချိုးရင်းချက်တွေဖြစ်စေတဲ့ဂျိုက်တူယောဂါပေါ့နော်။အဲ့ဒါလည်းဝက်သက်နဲ့အတူတူခါဝက်သေးထိုးတော့လာမယ့်2020မှာဆိုတော့တော်တော်လေးထိန်းချုပ်နိုင်လိမ့်မယ်လို့ပြောလင်းပါတယ
်။ဟုတ်ကဲ့။အခုလိုဒီအလားလာလည်းကောင်းနေတယ်ပေါ့။တကယ်တော့ကျွန်တော်တို့နိုင်ငံထဲမှာဒီကာကွယ်ဆေးထိုးတဲ့စီစဉ်တွေဘယ်လိုအနေအထားရှိလဲ
။ကျွန်တော်တို့နိုင်ငံမှာဒီမြို့သားကာကွယ်ဆေးထိုးဒီမှန်ချက်ကတော့ဟိုးစာရည်ရှိတယ်ပေါ့နော်အဲတော့ကစထုံးတော့ PP ယောဂတက် BCG စုံစုံကြညာမေးခိုင်ဒီလေးခုနဲ့ပဲစခဲ့တာပါနောက်ပိုင်း1988ခုလောက်မှာပိုလီယိုကာဝေးသေးထဲတယ်ဝက်သက်ထဲတယ်ပေါ့နော်နောက်တော်တော်များများဒီထဲမှာထိုးတက်မှုတွေများလာပါအဲနောက်မှာခု2012ခုနှစ်မှာတော့ကျွန်တော်ကစုံစုံကြညာမေးခိုင်ပိုလီယိုနဲ့အသေးအောင်ပေါ့နော်ပေါင်းထားတဲ့၅မျိုးဆက်ကာဝေးသေးကိုစထိုးခဲ့ပါတယ်အဲ့ဒီ2015စာပိုင်းမှာဝက်သက်ခြိုက်တူပေါ့နော်ဒီလိုလုံးထိုးပြီးတော့ခိုးလာမှာဝက်သက်စာဝက်သက်ခြိုက်တူအနေနဲ့တစ်မျိုးပို့ထိုးပြီးတော့ထိုးခဲ့ပါတယ်အခုဒီဇင်ဘာလအစပြီးတော့ကာဝယ်ဆေးပိုလီယိုတိုက်ဆေးပေါ့နော်၃ချိန်၂လ၄လ၆လတိုက်တဲ့အချိန်မှာဒုတိယချိန်တိုက်တဲ့အချိန်မှာပိုလီယိုကာဝယ်ဆေးထိုးသေးပါထည့်ပါဒါမဲ့2016ထဲမှာဆော်အေးမီယောဂတစ်မျိုးဖြစ်တဲ့မျိုးမျိုးကောကောကာကွယ်ဆေးကိုထိုးဖို့စီစဉ်လည်းရှိ
ပါဟုတ်ကဲ့ဒါတော့ဒီအမျိုးသားကာကွယ်ရေးအစီအစဉ်ပါဆရာနော်နိုင်ငံတော်ကနေလုပ်ပေးတာပေါ့နောက်ထပ်ရောဆရာကြီးဒီလူနာရီအနေနဲ့ဒီမိသားစုလိုက်ပုံမှန်ထိုးတဲ့ကာကွယ်ဆေးအနေအထားတွေရှိသေးလား
အမျိုးသားကာကွယ်ဆေးကတော့ဒီပုံမှန်ချမ်းမြေဝင်ဌာနအနေနဲ့ထိုးပေးနေတာကိုဆိုလိုတာအဲ့တော့ပုံမှန်ကာကွယ်ဆေးထိုးခြင်းတက်စစ်တက်ခြင်းစီစဉ်မှုကိုကျွန်တော်ပြောပြခြင်းပါတယ်တကယ်တော့မွေးမွေးချင်းမှာဒီ TV ထွက်ထိုးတဲ့ PCG ပေါ့နော်ရေကားလေးကိုထိုးပါပါအဲ့ဒါဆေးရုံစေကမ်းနဲ့မွေးတဲ့ကလေးဆိုပြီးစီထိုးပေးပါ။အဲ့တော့ဆေးရုံစေကမ်းမှာမွေးတဲ့ကလေးဆိုတဲ့အောင်အသားဝါပြီကိုလည်းထိုးပေးပါ။အဲ့ဒီအသေးအောင်အသားဝါပြီထိုးတာက24နာရီလုံးထိုးရင်ထိရောက်တဲ့ခက်ကျွန်တော်တို့ကခုတော့ဆေးရုံမှာမွေးတဲ့ကလေးတွေနဲ့မဟုတ်ပါနဲ့ပြင်ပမှာမွေးတဲ့ကလေးတွေကိုလည်းထိုးပေးနိုင်မှုကျွန်တော်တို့စီစဉ်စူးစမ်းလေးရှိပါတယ်။နောက်ဒုတိယချိန်ထိုးရမယ့်နေရာတော့အသက်နှစ်လမှာတော့ကျွန်တော်တို့ BCG မွေးတာကမထိုးခင် BCG ထိုးရမယ်။ငါမျိုးဆက်ကာဝယ်ဆေးဖြစ်တဲ့စုံစုံကြညာမေးခိုင်းသေးအောင်ပြီးခုနောက်မေးအောင်လည်းအစုံအေးမိကာဝယ်ဆေးပေါ့နော်အဲ့ဒါကိုထိုးပါမယ်။နောက်ပိုလီယို16ဆေးအချိန်တိုက်ပါမယ်။အဲ့ဒီတိုင်းမဲ့6လနဲ့6လမှာဒီတိုင်းတိုက်ပါမယ်။ဒါပေမဲ့6လမှာတော့ပိုလီယိုထိုးဆေးပါသူကပါမယ်။နောက်စရုပ်ထအချိန်နည်းက6လမှာပေါ့နော်ဝက်သက်ကြိုက်သူရောဂါကာဝယ်ဆေးထိုးပေးပါမယ်။ပြင်ဆင်အချိန်တစ်နှစ်ခွဲမှာတော့ဝက်သက်ထိုးပေးပါ။အဲ့ဒါဒီကဒီသက်ဆိုင်ရာမြို့နယ်ဆေးရုံနေထိုးကလေးဆေးရုံနေအိမ်မှာထိုးလို့ရတယ်ဒေသနာကျမ်းမာရေးဌာနတွေမှာထိုးလာတယ်။နေရာမှာဆိုလို့ကျွန်တော်ဒီသူနာကိုသောက်ဖဆံမာကြီးပေါ့နော်။ရွာကိုရောက်ပေါ့နော်လိုက်လာပြီးထိုးပြီးလည်းရှိပါတယ်။
ဟုတ်ကဲ့အခုလိုဒီကာကွယ်ဆေးထိုးတာကအကျိုးရှိတဲ့အတွက်ပြည်သူတွေအနေနဲ့ဆရာရင်ဘယ်လိုပူပေါင်းပါဝင်ဆောင်ရွက်တင်လဲဆရာဝန်တွေရောပေါ့ဆရာနော်
။ပြည်သူတွေအနေနဲ့တော့ဒီကာကွယ်ဆေးတွေကဟိုတစ်ခါကြက်လဲအယူဆလွဲမှားတာရှိတယ်ပေါ့နော်။ဆိုတော့ဒါကာကွယ်ဆေးတွေအနေနဲ့ရှိရဲကာကွယ်ဆေးကြောင့်ပါဖြစ်တယ်စသဖြင့်ဖြစ်တတ်ပါအဲ့မဲ့ကျွန်တော်တို့တရားလေးကိုသိချာသိတတ်နေကြလေးလာဆန်းစစ်ခဲ့တာကတော့ဘာမှကဝယ်နေနဲ့မဆိုင်ဘူးနော်အခြားကြောင်းအကြောင်းတစ်ခုဖြစ်တာကကွယ်ဈေးလို့ကြောင်းလို့သတ်မှတ်ကြတာဖြစ်ပါတယ်ပုံမှန်အပြင်ဆုံးကကွယ်ဈေးရအင်မတန်အမြင်ချင်းပါနောက်ပြန်အင်မတန်လည်းအကျိုးရှိပါတယ်ဒါကြောင့်မို့မိဘအနေနဲ့ ဒီကုကလေးတွေကိုပုံမှန်ကာဝစီထိုးရေးတိုက်တဲ့အစီအစဉ်တွေကိုမပြတ်မကွက်ဆောက်ရောက်ပြီးလုပ်ဖို့ဟာအရေးကြီးပါတယ်ကိုကိုယ်တိုင်ကလည်းပုံတော့တကယ်လို့ဆရာမတွေကလာမထိုးပြတော့ကဘယ်နေရာမှာထိုးရမလဲဘယ်မှာဘယ်ချိန်ထိုးရမလဲဆိုကုကလေးကိုမမှန်ထိုးဖို့ယူဆက်ဖို့လိုပါတယ်အဲနောက်တစ်ခုကပါလို့ဆိုလို့ရှိရင်ပြည်သူလူနေလဲဘုဒ္ဓတရှိတဲ့ပြည်သူလူကဘုဒ္ဓတနေတဲ့လူတွေကိုလည်းပညာပေးလို့ရတော့ဒီပတ်ဝန်းကျင်ကဆရာဝန်ဆရာမတွေကျမ်းမာရေးနဲ့နေလဲလဲဒါကာဝယ်ဆေးထိုးခြင်းအကျိုးကျေးဇူးရှိမှုတွေကာဝယ်ဆေးကိုဘယ်လိုထိုးလို့ရလဲဆိုတာတွေကိုအဲပြည်သူလူတို့ပညာပေးဖို့ကောင်းတယ်တကယ်တော့ဒါကပုံမှန်ကာဝယ်ဆေးထိုးတာပဲရှိတော့ဗောနော်အဲဒီပြင်ပမှာဆိုလို့ရှိရင်တော့ဒီပြင်ကာဝယ်ဆေးတွေလည်းကျွန်တော်ဝယ်လို့ရတာရှိပါတယ်အဲ့ဒါတွေလည်းကျွန်တော်တို့ထိုးပေးနေတော့အဲ့တော့ကျွန်တော်နိုင်ငံမှာဆိုလို့ရှိရင်အခုထိုးပေးနေတာကာဝယ်ဈေးအနေနဲ့ဆိုလို့ရှိရင်အားလုံးပေါင်း6မျိုးထိုးနေတာဖြစ်ပါတယ်။ဒါပေမဲ့တချို့ပုံပြူပြီးနိုင်ငံမှာအမေရိကန်ရောအင်္ဂလန်ရောဆိုရင်18မျိုးထိုးတာရှိပါတယ်။အဲတော့ကျွန်တော်ကဒီထဲမှာမပါလဲပြင်ပကာဝယ်ဈေးတွေတော့ကျွန်တော်တို့ထိုးပေးနေပါလေ။ဆရာဝန်တွေနည်းနည်းလေးဒီလုပ်ငန်းကိုလုပ်ဖို့ကောင်းပါတယ်။နောက်တစ်ခုကဆရာဝန်တွေလုပ်နိုင်တာတော့ surveillance လို့ခေါ်ပါတယ်။ယောဂါကိုပုံမှန်စောင့်ကြည့်ပြီးသတင်းပို့ခြင်းပေါ့။ဒါမှကျွန်တော်တို့ဖြစ်ပေါ်တဲ့အခြေအနေကိုသိရဖို့အဲ့ဒီမှာကိုယ့်ရဲ့လူနာထဲမှာကာဝယ်ဈေးကျိုးထိုးကြောင်ကာဝယ်နိုင်တဲ့ယောဂါပေါ့ဥမာကျညာဖြစ်တယ်ဝတ်သက်ဖြစ်တယ်ဆိုလို့ရှိရင်ဤစားဈာမဏေဌာနကိုကြောင်းကြပေးတဲ့အဖြစ်ယောဂါရဲ့အခြေအနေကိုစောင့်ကြည့်ပြီးတော့သိလို့ရပါတယ်နောက်တစ်ခုကလည်းပိုလီယိုပပျောက်ရေးမှာဆိုရုပ်ပြည့်တက်တလောပျောက်ခွေကျော်တဲ့ယောဂါပေါ့နော်15နှစ်အောင်ကလေးတွေမှာ10ရက်လောက်အတွင်းမှာဒီခြေလောက်တွေပိုင်းပျော့သွားတယ်မတန်တော့ဘူးပေါ့နော်ဒီလိုဖြစ်လို့ရှိရင်ကရင်ပို့ဖို့လိုပါတယ်
ဟုတ်ကဲ့ဆရာကျေးဇူးများတင်ပါတယ်ဆရာ